တူရကီနိုင်ငံအစ္စတန်ဘူမြို့မှာနှစ်တကူညကကြံဖက်တိုက်ခိုက်မှုအတွက်အလို့ရှိနေတဲ့တနတ်သမားဘသူဖြစ်တယ်ဆိုတာကိုသိနိုင်မှုနှိစက်နေပြီလို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီနှစ်တကူညတိုက်ခိုက်မှုကြောင့်အနည်းဆုံးလူ39ဦးသေဆုံးခဲ့တာမှာနိုင်ငံသားအများအပြားလည်းပါဝင်ပါတယ်။အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းIS Islamic စစ်သွေးကြောအဖွဲ့ကပြောပါတယ်တင်နာသမားရဲ့လက်ပွေရာနဲ့သူ့ရဲ့ပုံတံကိုရရှိထားပြီဖြစ်တယ်လို့တူရကီလက်ထောက်ဝန်ကြီးချုပ်နူမန်ကတ်တူမတ်ကတင်းနေလာနေမှာသတင်းတောက်တီကိုပြောပါတယ်လုံခြုံရေးကင်မရာကတစ်ရှင်ရိုက်ကူးထားတဲ့ဝိုးတဝါတင်နာသမားရဲ့ပုံကိုလည်းတူရကီနိုင်ငံတဝန်းကသတင်းမီဒီယာတွေကိုဖြန့်ချီထားပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်နေသူ၈ဦးကိုဖမ်းဆီးထိန်းသိမ်းထားကြောင်းလက်ထောက်ဝန်ကြီးချုပ်ကတ်တူမတ်ကအတည်ပြုပြောဆိုပါတယ်တင်းနေငွေညကရင်းနာနိုင်ကလပ်အပြင်မှာစောင့်နေတဲ့ရဲအရာရှိနဲ့အရသားတအူးတို့ကိုတနက်နဲ့ပြစ်တပ်ပြီးမှအထဲကိုတနက်သမားကဝင်ပြစ်တာဖြစ်ပါတယ်ပြစ်ခတ်မှုဖြစ်ပွားတဲ့အချိန်ကကလပ်အတွင်းမှာလူပေါင်း600လောက်ရှိနေပြီးအများစုဟာနိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်ဒီတော့တွင်အစ္စလာမ်အစွန်းရောက်အကြမ်းဖက်သမားတွေကိုလူမှုကွန်ရက်တွေမှာချီကျူးပြောဆိုသူတွေကိုထိရောက်စွာအရေးယူသွားမယ်လို့တူရကီဝန်ကြီးချုပ်ကပြောပါတယ်ဒီချိန်ထဲမှာပဲလူ39ဦးသေဆုံးခဲ့ရတဲ့နှစ်တကူအကြိုညအကြမ်းဖက်တိုက်ခိုက်မှုအတွက်သမရရီဆက်တရက်အာဒဝန်နဲ့သူ့အစိုးရမှာဒစိတ်တစ်ပိုင်းတာဝန်ရှိကြောင်းသမရကိုဝေဖန်သူတွေကထောက်ပြပြောဆိုကြပါတယ်